Manili Tai Minjam Yune, Piachi Yuani, Sitane Kagwe, Tetri, Taipwe, Pikavi, Nindu, Michio Kayaga, Klinga Tuba, Yata, Chow, Tapia, Kangayabare, Kagwe, Tapwe, Think by Tare, Kampam Yoga, Titagandri, Sibi, Shawniara, Chare, Shilabi, Saneka, Kuni, Luanibare, Kusanjo, Piopia, Pibang, Kna.
Minjam Yune, such a my Gawe, Piachi Yuanima, Nuimba, Kwane, Manet Sobanga, Sitane Kagwe, Tapwe, Taipwe, Pikavi now, Nay ain't Tonsejo, Michio Kangayabi, Yatari, Tapia Kangare, Lutitagan.
ก็ตรงนี้อยู่คลีนเนี่ยดูอบาวินอยู่ยาวปีดาอมยดางาวกูเสร็จแต่บักตับเพชรตั้วเลยลูกมีนเจนเดดากันดูก็คุลุเปียวบาเลยคุณแม่ยามาอีกทีก็มาเชื่อเนี่ยกาโกริโตเป็นเลยที่ได้ดูก็ได้เยอะเชื่อบัวนี่ดูแต่มีเนี่ยเบิกงานเนี่ยบีเนี่ยยาคายสักคายอันนี้ก็คือว่าที่ว่าเรามาชีวิตดีดูไลฟ์ที่เขาคนที่เชื่อคนที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูแต่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ้มกันมันน่ามาซึ่งนี่ดูที่ว่าเรามาคุ တက်ချက်ပြီးတော့အဲလေကင်းမှုပါရီရစ်ဆက်တင်ရတယ်တက်ချက်ပြီးတော့ဒီပြင်းပြီးတယ
်အခုလိုရက်သားတွေတက်ဖြတ်ခံပြီးနေအိမ်တွေမီးရှို့ခံပြီးတဲ့နောက်ပြားကြီးရွာဒေသခံတွေဟာနေရမှာမနေရတော့ပဲရွာကိုစွန့်ခွာပြီးဘေးလွတ်ရာမှာတန်းချောင်နေရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပေမဲ့စစ်တပ်အာဘော်တွေဖြန့်ဝေပေးနေတဲ့လူမှုကွန်ရက်စာမျက်နှာတွေမှာတော့တည်ဆုံနေတဲ့ရုပ်လောင်းဓာတ်ပုံတွေနဲ့အတူလက်လုတ်သနပ်ပုံတွေကိုတင်ထားတာကိုတွေ့ရပါတယ်ဒေသခံတွေကတော့တည်ဆုံသူတွေဟာကာကွယ်တပ်ဖွဲ့ဝင်တွေမဟုတ်ပဲတာမန်အရက်သားပြည်သူတွေသာဖြစ်တယ်လို့ပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာ9ရက်ကလည်းပြားကြီးရွာအနီးမှာတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်50နီးပါးမီးရှို့ဖျက်ဆီးခံခဲ့ရပါသေးတယ်မန္တလေးတိုင်းမြင်းကြံမြို့နားမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဘေးလွတ်ရာရှောင်တိမ်နေရချိန်မှာပဲစကိုင်းတိုင်းထဲကကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ခံပတ်မြို့မှာဆိုရင်လေတိုက်ပွဲတွေမရှိတော့တဲ့အတွက်ဒေသခံအချို့နေရက်ပြန်လို့ရတာရှိပေမဲ့နေရက်ပြန်လို့မရသေးသူတွေလည်းရှိနေတာပါစစ်ဘေးရှောင်နေရသူတွေဟာတိမ့်ရှောင်နေရတာ9ရက်ရှိလာပြီဖြစ်ပြီးကုန်စည်နှုံးတွေကလည်းတက်လာတာကြောင့်စားရေးတောက်ရေးအခက်အခဲတွေရှိလာနေတယ်လို့ခံပတ်ဒေသခံတူကအခုလိုပြောပါတယ
်နေထဲမှာတော့ဘာမှဖြစ်တော့ဟုတ်တယ်ဘာမှဖြစ်တော့ပြန်ဖို့ကကြတော့အမတ်နေ့ကျေကတော့တချို့ကတော့ပြန်သွားတာတော့ရှိတယ်။ဒါမဲ့ကျွန်တော်တို့ကအမတ်တိဖြစ်ဆိုတော့အမတ်တိဖြစ်ကတော့ဝင်ခွက်ကိုမပြည့်သေးဘူးသူတို့ကလူငယ်တွေကဘောနော။ရက်ကွက်ထဲဝင်လို့တောင်မရသေးဘူးခင်ဗျာ။အမတ်တိရက်ကွက်ထဲဝင်။သူတို့ဒီမှာစားနေခါဒီဘောနော်တော်တော်ကြီးခက်ခဲတယ်ပါဆိုတော့ကလေးမျိုးဖက်ကိုလည်းအာလိုက်ကားဒီလည်းဝင်ထွက်လို့မရတော့ဘူးဒီမှာကလေးမျိုးဖက်ကိုလည်းဝင်ထွက်လို့မရတော့ဖြစ်နေတော့။ရာရှိတဲ့ဟာဒီစီးရီးယားလည်းသားကုန်ရလည်းကုန်ကုန်ပြီဘောနော်အဲပိုက်ဆံရှင်းတော်မှဝယ်လို့တော်မှဝယ်ဖို့တော်မှမရှိဖြစ်နေတာ
ခံပတ်မျိုးမှာရက်ကွက်၅ခုရှိပြီးအမှတ်၁ရက်ကွက်ဟာကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့စစ်တပ်တပ်ဆွဲထားတဲ့နေရာနဲ့အနီးဆုံးမှာရှိနေတဲ့အတွက်အမှတ်၁ရက်ကွက်ကဒေသခံတွေဟာနေရက်မပြောင်းနိုင်ဖြစ်နေတာပါခံပတ်မျိုးဟာမြန်မာအိန္ဒိယအဓိကကုန်စည်စီးဆင်းတဲ့ကလေးမျိုးနဲ့တမူးမျိုးကြားကအဓိကအရေးပါတဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်ခံပတ်မျိုးစစ်တပ်တပ်ဆွဲထားတဲ့နေရာကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာ၃ရက်စတင်တိုက်ခိုက်ခဲ့ပြီး၄ရက်အကြာနိုဝင်ဘာ9ရက်မှာအပိတက်သိမ်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ